မြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုလူညူရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖျက်ဆီးတာမျိုးတွေရက်ဆက်ရှိနေပြီးမဲ့လဲနိုင်ငံတဝန်းမှာဆန္ဒပြသူတွေဟာဆက်လက်ချီတက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။မနေ့ကကချင်ပြည်နယ်မိုးညင်းမြို့မှာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ကြည်အစ်စ်ထိမှန်ဒဏ်ရာရသူရှိခဲ့တယ်လို့မိုးညင်းမြို့ဆန္ဒပြပွဲမှာပါဝင်တဲ့ဒေသခံတူဦးက VOA ကိုပြောပါတယ
်။ဒီနေ့ဆန္ဒပြပွဲကတော့အဲဟိုစတက်ကရောဒီနေ့ရောစတက်ကပထမဆုံးပါလာတာပေါ့နော်ဟိုလာပြီးတော့မှဒါစတက်လာနေမှာပဲပထမဆုံးဖြုတ်ခွင့်ခံရပါပြီဟိုကမြေယူဘုံတုံးတယ်ပြီးတော့ဟိုကအဲတနတ်အစ်စ်တုံးတယ်ပြီးတော့ရောဘတ်ကြီးတုံးတယ်အဲတိကက်တန်ရရောဘတ်ကြီးကြီးရတယောက်တနတ်ကြီးအစ်စ်ကြီးရတယောက်ပေါ့နော်လူစုခွဲပြီးတော့လဲဒါလိုက်ခန်းတာတွေရှိရပေါ့နော်အိမ်မိုင်လိုက်ခိုးနေရဲ့ဟိုဘက်တစ်ဘက်ပိတ်ပြီးတော့မှခန်းတာတွေတော့ရှိရပြီ
မိုးညင်းမှာလူအင်အား400ဝန်းကျင်စုစည်းဆန္ဒပြခဲ့တာဖြစ်ပြီးဆန္ဒပြသူ2ဦးကိုလည်းဖမ်းဆီးသွားတယ်လို့ဆိုပါတယ်။တနင်္လာနေ့ကလည်းမြစ်ကြီးနားမှာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဥကောင်းကိုကြီးမှန်ပြီးတော့2ဦးသေဆုံးခဲ့ပါတယ်။တနင်္သာရီတိုင်းဘိန်းမြို့မှာမနေ့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အင်အားအလုံးရင်းနဲ့အင်စည်းကားတွေနဲ့လာပြီးတော့ဖြိုခွင်းခဲ့တာဖြစ်တယ်လို့ဘိန်းမြို့ဆန္ဒပြပွဲမှာပါဝင်သူ2ဦးကအခုလိုပြောပါတယ်။
ဒီနေ့ဘိတ်မှာဆန္ဒပြတဲ့ချင်းတွေကအလုံးဖြူခွဲကြရတယ်မနေ့ပိုင်းမှာလေအခုစုစုပေါင်းမိန်းကလေးယောက်ျားလေးအလုံးပေါင်းအယောက်60ကျော်လောက်အဖားခံရတယ်ဒါပေမဲ့အဲ့အခုလက်ရှိချင်းတွေအခုချင်းကြီးတော့တက္ကသိုလ်ကျောင်းသူ71ဦးနဲ့အပြင်ပြည်သားတွေနဲ့ထုတ်ရတာပါဝင်73ဦးလောက်ပြီအဲယောက်ျားလေး2ယောက်တို့လောက်တယ်ဒါပေမဲ့ကျန်တာတယောက်မှမလောက်သေးဘူးပြီးတော့အသက်78နှစ်မြည့်သေးတဲ့ဟာဒီတန်းလော့တယ်ဆိုပေမဲ့အခုအထက်ကကျောင်းသူလေးတွေလည်းပါတယ်လို့ကြားရတယ်အဲဒါ3-4ယောက်လောက်ပါသေးတယ်တို့တွေတောင်မှမလော့သေးဘူးအဲအခုစိုးရိမ်နေရတဲ့ခြေနေဟာဒီအခုကမိနစ်တော့ဖမ်းသွားတဲ့လူဒီအယောက်60ကျော်လုံးကလေတက်တယ်ကိုဖမ်းသွားတာဟုတ်ဖမ်းပြီးတော့အခုလက်ရှိချိန်ဒီတချို့တော့ဒီ yes scan ကိုလည်းကြောင်းနေတယ်လို့ကြားတယ်ဒါပေမဲ့အဲ့ဂျာနယ်မှာ yes scan ကိုလည်းမရောက်သေးပဲနဲ့ဟာဒီလက်ရှိသေးတယ်အော်လေဒါနဲ့မင်းဂျေဆိုင်မှာရှိတဲ့တမလို့စေရင်ဖက်ကိုလည်းအချုပ်ကတချို့ဝင်သွားတယ်ဆိုတော့ဒီထက်မှလက်လော်သွားတဲ့လူတွေရှိနေမလားမသိဘူးပေါ့နော်အဲကျွန်တော်တို့ရတာတဲ့ဟိုဟာရဆိုရင်တော့မိန်းကလေးဒီနေ့မနေ့လော်လာတဲ့မိန်းကလေးတယောက်မှာဆိုရင်ဒီ11ကိုအနိကတ်ပေါ့ဒီဟောဝါကြီးနဲ့အနိကတ်ကိုပြစ်တာနဲ့ချက်သုံးကြီးပြစ်တော့ဒီအရေးရောက်ပေါက်ဝင်တော့ပေါက်သွားတယ်ဟိုဟာပြီးအောင်တော့လေ
ဘိမျိုးမှာတနင်္လာနေ့ညကအဲစင်းစစ်မယ်ဆိုပြီးလုံညုံကြီးတပ်ဖွဲ့ဝင်တွေကရက်ွက်တီးတဲ့ဝင်ပြီးတော့စစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်လာရှိုးမှာလည်းမနေ့ကဆန္ဒပြဖို့လူစုနေတုန်းမှာရဲကားတွေရောက်လာပြီးတော့မြေကြီးယူဘုံပြစ်ဖြိုခွဲခဲ့တဲ့အတွက်နေရာပြောင်းဆန္ဒပြခဲ့ကြရပြီးဖမ်းဆီးခံလိုက်ရသူမရှိဘူးလို့လာရှိုးဆန္ဒပြပွဲမှာပါဝင်သူဒေသခံတဦးကပြောပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေကြတာတလောကြော်လာချိန်မှာလူညူကြီးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေကြောင့်တေဆုံးရတဲ့ဆန္ဒပြသူဦးရေက60ဝန်းကျင်အထိရှိနေပြီးဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်။